ဟုတ်ကဲ့ဒေါက်တာခိုင်စင်ဆန်းခင်ဗျာကျွန်တော်တို့ကိုဗစ်မျိုးကွဲသစ်ဒီအိုမီကရွန်ကနေပေါ့နော်မျိုးကွဲသစ်တွေရဲ့နောက်ဆုံးအနေအထားဒီနိုင်ငံတကာမှာဖြစ်နေတာပေါ်မှာသင်ခန်းစာယူပြီးတော့မြန်မာနိုင်ငံအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့ပါစပြောကြတယ်ဆင်ပါရဲ့
ခုပေါ့နော်ဒီ March လပိုင်းမှာတော့အရင်ကတော့တော့ case အသစ်တွေပေါ့နော်အဲယောဂဖြစ်တဲ့လူတွေဘယ်လောက်မများတော့ဘူးဒါပေမဲ့လည်းအဲစုစုပေါင်းဆိုလို့ရှိရင်ကမ္ဘာနှံပြားမှာ500 million လောက်ဖြစ်သွားပြီပေါ့နော် case တွေကပြီးတော့တိတ်ဆုံးတဲ့လူတွေကလည်း5 million လောက်ရှိပြီဒီ United States မှာဆိုလို့ရှိရင်တော့79 million လောက်ရှိပြီးတော့တည်တဲ့လူတွေကလည်း9သိန်းကျော်ခဲ့ပြီပေါ့နော်အဲအခုဒီကောင်းလာပြီဆိုပေမဲ့လည်းဒီ pandemic ကြီးကပြီးသွားတယ်တော့မဟုတ်သေးဘူးပေါ့လေအဲ့တော့အားလုံးပုံမှန်ပဲပေါ့နော်တတိချက်ပြီးတော့နေစေချင်ပါတယ
်ဟုတ်ကဲ့အဲ့ဒီညမှာ Omicron ရဲ့ဒီနောက်မျိုးကွဲတဲ့တခုပေါ့နော် BA2 လို့ခေါ်ကြတာပေါ့သူ့အနေထားရောဘယ်လိုရှိလဲ
ဟုတ်ကဲ့ဒီ BA2 ကပေါ့နော်ဒီ Omicron COVID-19 ရဲ့သဘောတရားအရာတော့သူက new the variant အသစ်တွေပေါ့နော်အဲ့ဒါအရာတော့ပေါ်နေဦးမှာပဲသူက original Omicron variant BA1နဲ့နည်းနည်းလေးกว่าတယ်ပေါ့เนาะအဓိကတော့ तू က test တွေနဲ့ဆန်းတဲ့အခါမှာဥပမာ antigen test နဲ့ rapid test နဲ့ဆန်းတာမျိုး PCR test နဲ့ဆန်းတာမျိုးဆိုလို့ရှိရင်နည်းနည်းပို့ပြီးခက်ခဲရှိရပေါ့เนาะ test တိုင်းက BA2 ကို detect မလုပ်နိုင်ဘူးပြီးတော့ तू ကအရင်တော့ကတော့နည်းနည်းချင်းပေါ့ case များများဆဆမရှိဘူးဥပမာနှလုံးငယ်နှစ်လလောက်ကဆိုလို့ရှိရင်အားလုံးဖြစ်တဲ့ COVID-19 ရဲ့ तू က 2% လောက်ပဲရှိရတယ်ပြီးတော့တစ်ဖြည်းဖြည်းနဲ့တော့ညာလာတယ်ပေါ့နော်ဥပမာအရင်လားဆို 5% လောက်ဖြစ်လာပြီးတော့ဒီဘက်အခုနောက်ပိုင်းမှာတော့ 11% လောက်ထိဖြစ်လာတယ်ပေါ့တစ်ဖြည်းဖြည်းတိုးလာတာတော့တွေ့ရတယ်သူကြောင့်တော့တိတိချာချာမသိသေးပေမဲ့တချို့ study တွေပြောတာကတော့ဒီ Omicron original variant ကို 1.5 times ပေါ့เนาะတစခွဲလောက်ပို့ပြီးတော့ရောဂါကူးနိုင်တယ်ဒါပေမဲ့သူကဒီ Omicron original variant ပိုဆိုးလားမဆိုးလားဆိုတော့အသေးချာမသိရသေးတဲ့သဘောပေါ့เนา
ะဟုတ်ကဲ့ဆရာကြီးအဲ့တော့ဒီမျိုးကွဲသစ်ကနေပေါ့เนาะနောက်ထပ်ဒီ BA2 အနေအထားကလည်းအခုလေ့လာနေတော့ဖြစ်တဲ့အတွက်ဒီလှိုင်းကြီးတစ်ခုဖြစ်လာနိုင်တဲ့အနေအထားမျိုးရောဆိုရင်ရတာ
အဲ့အဲ့ဒါကတော့လေအခြေအနေကိုကြည့်ရမှာပေါ့နော်အဲ COVID-19 ရဲ့သဘောတရားတော့အလုံးမသိတဲ့အတိုင်းပဲအဲလူထူထက်တဲ့နေရာတွေမှာဖြစ်တတ်တယ်အလိုမျိုးလူစုလူဝေးဖြစ်ရတဲ့နေရာတွေမှာဥပမာပွဲတွေလမ်းနေရှိတဲ့အခါ Christmas ဆို New Year လို့ဟာမျိုးတွေမှာသူကအဲ့လိုမျိုး search တွေဖြစ်တတ်တာအောင်အဲ့လိုဆိုတော့အဲ့လိုမျိုးလူတွေအလုံးစုကြတဲ့အချိန်မှာဆိုလို့ရှိရင်မဖြစ်သွားဘူးလို့တော့မပြောနိုင်ဘူးပေါ့လေသူက Omicron လိုမျိုးပဲအရင်မဆိုဆိုပေမဲ့ဒီအတိုင်းပဲဒီ Omicron ကလည်းဒီလို pandemic ပေါ့နော်ဒီလိုအရန်ဟိုကဘာနှံ့ပြမှာ case တော်တော်များများဖြစ်သွားပြီးတော့အသေးပြောက်လည်းများတယ်ဆိုတော့တတိထားပြီးနေဖို့တော့လိုရပေါ့တတိမထားဘဲနဲ့ pandemic မရှိတော့သလိုတချို့တွေကလည်းအခုစိတ်ထဲမှာဖြစ်ကြရပေါ့အဲ့လိုမျိုးဆိုရင်တော့နောက်ဘက် search တခုဖြစ်မလာဘူးလို့မပြောနိုင်ဘူးပေါ့လ
ေဟုတ်ကဲ့ဆရာမကြီးအမေရိကန်မှာတော့တော်တော်များများမှာပေါ့နော်ဒီ covid science ချိန်ချုပ်တဲ့စီကံတွေကို short ပေါ်လာတာကိုတွေ့ရပါတယ်အဲ့တော့အခုလိုဒီ short ပေါ်တဲ့အနေအထားကနောက်ဖြစ်လာမယ့်အနေအထားအတွက်ရောဒီကြိုတင်ပြင်ဆင်မှုအနေအထားမှာနိုင်ငံတကာအနေအထားပေါ့နော်ဘယ်လိုရှိနေပြီးတော့မြန်မာအတွက်ဆိုလို့ရှိရင်ရောဘယ်လိုအကျံဖြစ်ဖြစ်လဲစမရင
်ဟုတ်ကိုဝင်းမင်းပြောသလိုပဲပေါ့နော်ဒီအခုဆိုလို့ရှိရင် US မှာပေါ့ United States မှာဆိုရင်မျက်နှာဖုံးတွေကို mandate ပေါ့မဖြစ်မနေတက်ရမယ်ဆိုတဲ့ဟာကို short ချလာတယ်အဲကျမရဲ့အမြင်ကတော့ပေါ့နော်ဒီ case တွေကနည်းလာတဲ့အခါမှာကူးစက်နှုံကတော့ကျသွားမှာပေါ့လေဒါပေမဲ့ခုနကလိုပြောသလိုမျိုးအဲ့လိုမပွဲလမ်းတွေဖြစ်လာတဲ့အခါမှာလူစုလူဝေးများလာတဲ့အခါမှာဒီ case တွေကများလာနိုင်တယ်အဲဒီအခုတော်တော် case တွေကျလာတယ်ဆိုပေမဲ့အရှင်းပြောက်သွားတာမဟုတ်သေးဘူးလေအဲတချို့ဒီနားမှာတကယ်ဆိုနားမှာတကယ်ဆိုလိုမျိုးရှိနေသေးတာဆိုတော့အဲ့လိုမျိုးများများလာခဲ့တယ်ဆိုလို့ရှိရင်အရင်လောက်အခြေအနေပြန်ဖြစ်သွားမလားဆိုတော့နည်းနည်းတော့စဉ်းစားမှာပေါ့နော်အဲ prevention နေပေါ့နော်ဒီလိုကြိုတင်ကာကွယ်ဖို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ COVID-19 vaccine တွေချိုးတာတော့ကိုယ်အသိနဲ့ကိုယ်မျက်နှာဖုံးတက်တာတွေနော်သူအရင်လိုပဲလူတွေနဲ့ခက်ခော်ခွာနေတာတော့အဲ့လိုတက်နိုင်သမျှပွဲလမ်းတွေပါတယ်မသွားပဲနေတာတော့ဆက်ပြီးတော့လုပ်နေသင့်တယ်ရေပေါ့နော်ဒါတော့ကိုယ့်ရဲ့အသိစိတ်နဲ့ပဲကိုယ်ချင်းချင်းပြီးတော့လောမှာပေါ့
ဟုတ်ကဲ့ဆင်ပါရဲ့အဲ့တော့ဒီနေရာမှာနိုင်ငံတကာမှာတော့ဒီ vaccine ကာကွယ်ဆေးထိုးတာတွေကတော်တော်လေးလက်ချုံမှုအားကောင်းလာပြီပေါ့နော်တချင်းနမှာပဲဒီကုသဆေးတွေကလည်းဟိုမျိုးစုံဘယ်လိုပေါ့ပထမဒေသဒုတိယဒေသတတိယဒေသပေါ်လာတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ဆိုရင်အစီအမိုင်အဲ့လိုအနေအထားမျိုးတွေအရန်ကြီးပေါ့နော်အားကောင်းတဲ့အနေအထားမရှိသေးတဲ့အတွက် ပြင်းစင်မှုအပိုင်းမှာဆင်မဘယ်လိုအကြံပေးကြလဲ
အပြင်းစင်မှုအပိုင်းရတော့ဗောနော်တခုတရှိနေတဲ့ vaccine တချို့တော့ရေနောင်းလာတော့ရှားတော့မှာတော့မထင်ဘူးဗောနော်အဲ့တော့ပြည်သူလူနေနေကကိုက vaccine ကိုလက်နှမ်းပြီးရဲ့ဆိုလို့ရှိရင် vaccine ကိုထိုးထားတာကောင်းနေဗောနော်ပြီးတော့ vaccine မျိုးစားပေါ်မှုတည်ပြီးတော့ booster dose ဆိုတဲ့ခါဆိုရင်လည်း booster dose ကိုထိုးတဲ့ဗာကြောင့်ဆိုတော့ချိန်ကြာလာတဲ့အမြဗောနော်6လတူ7လပြင်မှာဒီ immunity ကကျသွားနိုင်အဲ့တော့ booster လို့သိရင်လည်းထိုးထားတင်ပါတယ်ပြီးတော့အခုပြောသလိုပဲတခြားချက်ဒီလိုသူကုသရဲ့အပိုင်းကလည်းပြည့်ပြည့်စုံစုံမရှိသေးဘူးဆိုတော့ကျွန်မခုနခဏခဏအထက်ထပ်ပြောနေသလိုပဲပေါ့နော်ကိုကဒီ preventive measure တွေဖြစ်တဲ့အဲကြိုတင်ကောက်ကွယ်မှုတွေဖြစ်တဲ့ညနေဖုံးစွတ်တာတို့နော်လူစုလူဝေးရှောင်တာတို့လက်စေးတာတို့အဲ့ဒါတွေကဆက်လုပ်သွားတင်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်မပြောသလိုပဲဒီ pandemic ကြီးကဆုံးသွားသေးတာမဟုတ်ဘူးပေါ့နော်အဲ့ဒါတော့အမြင်နဲ့သတိချက်စေချင်တယ
်ဟုတ်ကဲ့ဆင်မအဲ့တော့အခုဒီ Omicron နောက်ဆုံးအခြေအနေရေနောက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကောမြန်မာပြည်သူတွေ
ကိုပတ်ဝန်းကျင်မှာအဓိကအဖြစ်ဒီယောဂလက္ခဏာရှိတဲ့လူတွေပေါ့ဒီ test တွေကအခုကျွန်မအစားပြောခဲ့သလိုမျိုးပေါ့နော်ဒီ COVID-19 တွေ rapid test တွေကဒီ new variant တွေတချို့ဟာတွေက positive မဖြစ်တာရှိရဲအဲ့လိုမျိုးဆိုရင်ဒီ COVID-19 ရဲ့လက္ခဏာတွေရှိနေပြီဆိုလို့ရှိရင်စစ်ပေမဲ့လည်း negative ဖြစ်တယ်ဆိုပေမဲ့ကိုကများပေါ့တကယ် COVID-19 ဖြစ်ခဲ့လူနဲ့အခြေခံခဲ့မိပြီးရှိတော့ကိုဟာကိုလည်းတသက်တည်သနံလေးခွဲပြီးနေတာပိုကောင်းတယ်ပေါ့နော်ပေါ့အနည်းဆုံးတော့5ရက်လောက်အိမ်မှာနေစေချင်ပါတယ်အဲ့ဒါမှလည်းအားလုံးကိုကာကွယ်နိုင်မှာပေါ့နော်
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ခင်ဗျာ